Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာလ20ရက် VOA American တန်ရဲ့တနင်္ဂနွေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကုသားညဦးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဘာရှန်ပင်လယ်ကွေးထဲမှာ FIFA တပ်တွေရှိနေခြင်းဟာဒေသတွေမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့မှပြောကြားလိုက်ပါတယ်။ဟောင်ကောင်နိုင်ငံတကာလေးစိတ်ကိုဆန္ဒပြတာတွေမလုံနိုင်အောင်လေးစိတ်ကိုပြေးဆွဲနေတဲ့ယထားနဲ့ဘတ်စကာခီးစဉ်တွေကိုအာဏာပိုင်တွေဘက်ကဒီကနေ့မှရှော့ချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကြားကြဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒေနီပြည်မနာဆင်ရမယ့်သတင်းမှော်တွေမှာတော့လက်တလုံးဖြစ်ပေါ်နေတဲ့ဟောင်ကောင်ကဆန္ဒပြပွဲတွေနဲ့မတည်ငြိမ်မှုတွေရရှိဖြစ်နေမယ်ဆိုရင်နိုင်ငံစုံကော်ပိုရေးရှင်းတွေအနေနဲ့စင်ကာပူကိုဥလှည့်နိုင်ခြေရှိလာတဲ့အပေါ်မှာ
It really depends how long this continues if it becomes protracted and the disruptions
ဒီကွတ်တူတနာလို့တဲ့ IHS Market ကစီးပွားရေးပညာရှင်တူပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းတော်နဲ့အတူမက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတတိုင်းတည်ဆောက်နေတဲ့အကြောင်းအမေရိကန်ပါဝင်ကမ္ဘာတလွှမ်းရာသီဥတုပြောင်းလဲမှုတံကိုဆူဆူဝါဝါခံနေရတဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအွန်လိုင်းကအလုရှာဖွေတဲ့ထိုင်းနဲ့မြန်မာနယ်ပွားမိန်ကလေး50ကျော်လိမ့်ပိုင်းဆိုင်ရာဆော့ကားခံရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်ဒီသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်
ပါရှန်ပင်လယ်ကွေထဲမှာပြပတ်တက်တွေရှိနေခြင်းဟာဒေသတွေမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံသားတပ်ဖွဲ့တွေဟာကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့ဒေသအတွက်ပြဿနာတွေဖြစ်စေနိုင်တယ်လို့သမ္မတရူဟာနီကအီရန်ဆိုးရပိုင်ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်ပြောကြားခဲ့ပါတယ်။ဒါပြင်သူ့အနေနဲ့ဒေသတွေငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်အတွက်ကုလသမဂ္ဂကိုလည်းတွားရောက်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမေရိကန်ကဆော်ဒီအာရေဗျနိုင်ငံနဲ့အာရဗ်စော်ဘောင်များပြည်ထောင်စု UAE နိုင်ငံတွေကိုနောက်ထပ်တပ်ဖွဲ့တွေနဲ့လေကြောင်းရန်ကာကွယ်ရေးစစ်လက်နက်ပစ္စည်းတွေပို့သွားဖို့သမ္မတထရန့်ရဲ့အစီအစဉ်ကိုအောက်လွှတ်တော်သဘာဝတိနန်စီပလိုစီကမနေ့ကဝေဖန်ဖြစ်တင်လိုက်ပြီးတော့သမ္မတထရန့်အစိုးရအဖွဲ့ဟာလွတ်တော်မတင်ပဲသူ့ဘာသာသူလှုပ်ဖို့ကြိုးစားနေတဲ့နောက်ဆုံးကြိုးပမ်းမှုဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ဆော်ဒီနဲ့ UAE နိုင်ငံတွေကိုတပ်ဖွဲ့တွေနဲ့စစ်လက်နက်ပစ္စည်းတွေပို့သွားဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ဝန်ကြီး Mark Esper နဲ့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ကအမေရိကန်စစ်ဌာနချုပ် Pentagon မှာတောက်ချာနေကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့မပြီးပြတ်မဖြည့်ရှင်းနိုင်သေးတဲ့နိုင်ငံရေးမူဝါဒဆိုင်ရာညှိနှိုင်းကန့်ကွက်စရာအတော်များများနဲ့အတူပဲလာမယ့်သတင်းပတ်ကုန်ကြရင်တော့ကုလသမဂ္ဂထူးထူးညီလာခံမှာမေကွန်းပြောဆိုမှုရှိနေပါတယ်။သမ္မတထရန့်အတွက်ကအီရန်၊မြောက်ကိုရီးယား၊အာဖဂန်တာလီဘန်ရင်းနဲ့အစ္စရေးပါလက်စတိုင်းကိစ္စတွေဟာမူဝါဒရေးရာဆင်ခေါ်ချက်တွေဖြစ်ရှိနေသလိုပဲကုန်သွယ်ရေးဆိုင်ရာကိစ္စရဲ့အတော်များများကလည်းရင်ဆိုင်ဖြည့်ရှင်းစရာတွေရှိနေပါတယ်။အချို့ကိစ္စတွေကတော့ခက်ဖြီးဖြီးနဲ့ရှိရောက်နေရဆိုပေမဲ့တချို့ကိစ္စတော်များများကပြဿနာကတက်နေတဲ့သဘောမှရှိပါတယ်။သဘောတူညီချက်တွေဖြစ်လာဖို့သူ့အနေနဲ့အတင်းကိုအမြန်တွန်းလို့ဆရာမလိုဘူးလို့တော့သမ္မတထရန့်ကအတန်အန်ပြောခဲ့ပါတယ်။ဒါပေမဲ့လို့လည်းသူ့ရဲ့သမ္မတသက်တမ်းအခု၃နှစ်ထဲဝင်လာပြီးတော့နောက်နှစ်2020ဆိုရင်တော့ရွေးကောက်ပွဲရှိနေပဲမှာလေ။အခုလိုလုံးတမျှအောင်မြင်မှုနည်းနေတဲ့အချိန်မျိုးမှာသူ့အနေနဲ့ကုလသမဂ္ဂမျက်နှာစာသွားမယ့်ကိစ္စဟာသူ့ဘက်ကအားနည်းတဲ့အနေအထားမျိုးမှဖြစ်နေတယ်လို့နိုင်ငံရေးတုံ့သက်သူတွေကမြင်ပါတယ်။ဒါပေမဲ့လည်းအချို့နိုင်ငံရေးမူဝါဒဆိုင်ရာကျဉ်းကျဉ်သူတွေကတော့သမ္မတထရန့်အနေနဲ့နိုင်ငံတကာမှာညှိနှိုင်းပြောဆိုမှုတွေဖြစ်လာအောင်လမ်းဖွင့်ပေးခဲ့တဲ့အတွက်သူ့ကိုချီးကျူးထားပါတယ်
။ဒေမနိုင်ငံတွေနဲ့လာမယ့်ဆယ်စုနှစ်တွင်ကာဗွန်တန်ငွေထုတ်လုပ်မှုကို80ရာခိုင်နှုန်းလျှော့ချပြီးကမ္ဘာကြီးအတွက်လည်းစံနမူနာကောင်းတစ်ရပ်ဖြစ်နေလို့ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဒေမနိုင်ငံကရာသီဥတုဆိုင်ရာတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အဲ့လိုလှုပ်လိုက်တဲ့အတွက်ကမ္ဘာကြီးပြုနှွေးလာမှုအပေါ်မှာအဓိပ္ပာယ်ရှိတဲ့ကျိုးတက်ရောက်မှုတွေရှိလာမယ်ဆိုတာယုံမားတန်ကြားမရှိပါဘူးလို့လည်းဒီမနိုင်ငံကဒီအသစ်ခန့်လိုက်တဲ့ရာသီဥတုဆိုင်ရာဝန်ကြီးဒန်ယော့ဂန်ဆန်ကပြောကြားလိုက်ပါတယ်။ဒီမနိုင်ငံဟာကမ္ဘာကာဗွန်ဓာတ်ငွေထုတ်လွှတ်မှုရဲ့ 3.1 ရာခိုင်နှုန်းရှိတယ်လို့ယော့ဂန်ဆန်ကပြောပါတယ်။ကမ္ဘာမှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုအများဆုံးနိုင်ငံတွေကတော့အမေရိကန်၊တရုတ်နဲ့အိန္ဒိယနိုင်ငံတွေဖြစ်ပြီးတော့ဒီမနိုင်ငံအနေနဲ့ဒါကိုအောင်မြင်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေကလည်းသူတို့ကိုအားကျပြီးတော့လှုပ်လာဖို့မျှော်လင့်ထားလို့အခုလိုလှုပ်တာဖြစ်တယ်ဆိုပြီးတော့သူကဆက်ပြောပါတယ်ဒိမတ်နိုင်ငံရဲ့ရာသီဥတုဆိုင်ရာဝန်ကြီးယော့ဂန်ဆန်ဟာ Throw Nanga, Yadu Saya, Lungan in the Pata Bido, Kula Damgama, Tibia, Pioso Wood, Yomugo, Toyama Pibare. The Wabonia, Tame Bago, Uza Bid, Lanyango, Pibijin, Pianle, Low Song, Niji Mabe, Kavaziko Malas, Sabido, Shimpia in Nesurago, Taman Nangan in it, Piata Nibu, Mulene, Sobido, to God Sabio Warik.
ဥရောပသမဂ္ဂရဲမှာဆက်ပြီးတော့နေသွားမလားဒါမှမဟုတ်ယုံကြည်စိတ်ချရတဲ့သဘောတူညီချက်ယူမလားဆိုတာရွေးချယ်နိုင်မှုအတွက်ဒုတိယကြိမ်ဘရစ်စ်လူလူဆန္ဒခံရွေးတရားကျင်းပနိုင်ရေးသူရဲ့ပါတီကသူ့ကိုလမ်းညွှန်ပေးလိမ့်မယ်လို့ဘရစ်စ်အတိုက်ခံလီဘာပါတီခေါင်းဆောင်ဂျာမီကော့ဘန်ကတင်းဦးနေနေကပြောလိုက်ပါတယ် မူလတဘောရဆိုရင်တော့ EU ကိုတောက်လျှောက်ဝေဖန်လာတဲ့လေဝဲဝါဒီလီဘာခေါင်းဆောင်အနေနဲ့အခုချိန်ထိတော့ EU ခွဲထည်ကိစ္စမှာကြားနေနေတဲ့သဘောမှာရှိပါတယ်။EU ထဲမှာဆက်နေရင်းနဲ့ခွဲထွက်လူတွေရဲ့အကြာစိတ်ဆက်ပြီးတော့ပါတီတပေါင်းတည်းတည်းဖြည့်ကပိုးပြီးတော့ရေးကြည့်တယ်လို့သူကပြောပါတယ်။
လီဘာပါတီအနေနဲ့EUထဲမှာဆက်နေမလားခွဲထွက်မလားဘယ်သဘောထားရှိလဲလို့မေးမြန်းရမှာတော့ဒီအတွက်ပါတီရဲ့ရည်ရွယ်ချက်ကိုဆုံးဖြတ်ဖို့အထူးညီလာခံဓမ္မမဟုတ်အစည်းအဝေးတစ်ရက်ကိုခေါ်ယူရလိမ့်မယ်လို့ပဲသူကဖြေခဲ့ပါတယ်။ဒီမိုကရေစီနည်းရပါတီရဲ့ဆုံးဖြတ်ချက်ကိုတော့သူကလိုက်နာမယ်လို့ပြောဆိုထားပါတယ်။
ဖိုင်ရိုမီဒါဆက်ကိုကီလိုဟတ်7965နဲ့ဖိုင်ရိုမီဒါနဲ့ဆက်ကကီလိုဟတ်7965ကိုချောင်းကားတော့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီလိုကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟောင်ကောင်နိုင်ငံကလေဆိပ်ကိုပြီးဆွဲနေတဲ့ယထာနယ်ဘတ်စ်ကားခီးစဉ်တွေကိုဟောင်ကောင်အာဏာပိုင်တွေဘက်ကဒီကနေ့မှရှော့ချလိုက်ပါတယ်။ ကောမလီအစင်းတက်အများဆုံးလေဆိပ်တွေကတခုဖြစ်တဲ့ဒီဟောင်ကောင်နိုင်ငံကလေဆိပ်မှာအစိုးရကိုစန့်ကျင်တဲ့ဆန္ဒပြတာတွေရှောင်ရှားနိုင်မှုအတွက်ရည်ရွယ်ပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။လေဆိပ်အဆောက်အုံတွေကိုဝင်ဖို့အတွက်လေယာဉ်လက်မှတ်အတုတွေ၊ဂျိုတင်လက်မှတ်အတုတွေကိုအသုံးပြုပြီးအင်တာနက်အလိုင်းမှာပြောဆိုနေတာတွေရှိပြီးတော့အဲ့လိုလှုပ်တာဟာလိန်လေပြီးတော့အတုလှုပ်တာ ဘူရာယုံတွင်လည်းလမ်းလေးပေါ်မှာမိရှုခဲ့ကြတာကြောင့်စနားပြပွဲတွေဟာအကျန်းဖတ်တဲ့အထိဖြစ်ခဲ့ပါတယ်။စောပိုင်းနှုန်းကတော့စနားပြပွဲတွေဟာညဉ့်ညံစွာရှိနေခဲ့ပြီးတော့စနားပြတဲ့သူတွေဟာဈေးဝယ်စနားတစ်ခုကိုဝင်ရောက်စနားပြခဲ့ကြတာပါ။မနေ့စနေနေ့ရုံးကလည်းဒီဟောင်ကောင်ကဒီဘူရာယုံအသေးလေးတစ်ခုကိုဖျက်ဆီးခဲ့တဲ့အတွက်ဒီစနားပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ရု
ပြောတာကတော့ဒီနေ့ကျွန်တော်တို့ကအခုလောက်ပြပွဲတွေဖြစ်ပေါ်လာခဲ့တာဖြစ်ပြီးတော့အခုဆိုရင်၃လကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာလွန်ကြာမြို့သားအမျိုးသမီးဇုံတဲ့တွေဟာဘင်္ဂလားဒေ့ရှ်ကသူတို့ကိုဖမ်းဆီးထားပြီးတော့နိုင်ငံရေးအတွင်းမှာပဲပြစ်ခတ်မှုတွေကြားထိခိုက်သေးဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်ကပြောပါတယ်လွန်ကြာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ ha runja demya gan ye apwe win ni phit de su pi lo Bangladesh ye ga sat swe pyo ba de Bangladesh ne sat ga dukha de ni ya chat tha yi song ya pi ni de Anaya party taung shi tu du ko a ri gan ga pi ga le la twin ga tat phyat khe de lu Anaya ga sat swe ba de အဲ့ဒါပြမှုဖြစ်ပြီးတဲ့နောက်ဒေသခံတာဝန်ရှိသူတွေနဲ့အဲ့ဒီဂိုင်းဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေတွင်ရိုဂျာဒုက္ခသည်73ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ရဲရရှိသူကပြောပါတယ်။အဲ့ဒီထဲမှာ71ဦးဟာအစိုးရတာဝန်ရှိသူကိုတပ်ဖြတ်မှုမှာပေါင်းပတ်သက်သူတွေလို့ဆိုပါတယ်။အခုဒီသေဆုံးသွားတဲ့ရိုဂျာစုံတွဲကိုစင်းနေတော့ကဘင်္ဂလားဒေ့ရဲထောက်နိုင်ရေးတွေကဖမ်းဆီးခဲ့ပြီးတော့အခြားဂိုင်းဖွဲ့ဝင်တွေပေါင်းနေတဲ့နေရာတစ်ခုစီသူတို့ကိုခေါ်သွားရမှာပြစ်ခတ်မှုတွေဖြစ်တာလို့ရဲရရှိသူဖြစ်တဲ့မိုဟာမက်ဘဘူးက EFP သတင်းဌာနကိုပြောပါတယ်။အိမ်မှာပြန်လည်ပြစ်ခတ်မှုတွေဖြစ်ပြီးတော့ရိုဂျာစုံတွဲထိခိုက်သေးဆုံးခဲ့ရတာဖြစ်တယ်လို့သိရပါတယ်။လူခွင့်အဖွဲ့တွေဘက်ကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့လုပ်ရဟာသူတို့ကျူးလွန်တဲ့ရိုဂျာပေါ်တရားမဲ့တပ်ဖြတ်မှုတွေကိုဖုံးကွယ်ခြင်းလို့အပြန်လည်ပြစ်ခတ်မှုတွေဖြစ်တာဆိုပြီးတော့အကြောင်းပြတဲ့အကြောင်းဆိုနေပါတယ်ခင်ဗျာ
။ကျုံနိုင်ငံတောင်ပိုင်းမှာဒီကနေ့ trucker တစ်စင်းအချိန်မထိနိုင်ပဲဈေးတစ်ခုမှရှိတဲ့လူအုပ်ကြီးတွေကိုဝန်တိုက်ခဲ့ရကြောင်းလူ၁၀ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်။ဟူနန်ပြည်နယ်ဟွာရှီမြို့မှာဖြစ်ခဲ့တဲ့ဒီဖြစ်ရပ်အတွက်မှာနောက်ထပ်လူ16ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီ truck ကဟာဂုံးစင်းကိုမောင်းလာခဲ့တာဖြစ်ပြီးတော့ car driver ကအချိန်မထိနိုင်ပဲ လူအုပ်ကြီးကိုဝန်တိုက်ခဲ့တာဖြစ်တယ်လို့ခရိုင်ရဲတပ်ဖွဲ့ကသူတို့ရဲ့ကြေညာချက်မှာပြောထားပါတယ်။ထရကဟာလမ်းဘေးသေးတစ်ခုတည်းကလူအုပ်ကြီးတဲ့ကိုဝန်တိုက်တာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပြင်ထရကမောင်းတဲ့သူကတော့အခုခါမှာဖမ်းဆီးထိန်းသိမ်းထားပြီးစုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ပြည်ရဲတပ်ဖွဲ့ကဆိုပါတယ်ခင်ဗျာ။
တန်ဇန်နီးယားနိုင်ငံဟာအီဘိုလာရောဂါပိုးကူးစက်တယ်လို့တန်ဇန်နီးယားရှိတဲ့သတင်းချက်လက်တွေတောင်းခံတာကိုတုံ့ပြန်ပေးဖို့ပြက်ကွက်ခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့စည်းကြီးကစနေနေ့ကပြောလိုက်ပါတယ်။အာဖရိကရှေ့ပိုင်းတန်ဇန်နီးယားနိုင်ငံကနေရာတော်ပြင်းမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်တန်ကြီးရှိတယ်ဆိုရဲတရားဝင်မဟုတ်တဲ့အခြေခံစာတွေရှိနေတယ်ဆိုတာသူတို့အနေနဲ့သတိပြုမိတယ်လို့ WHO ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။တန်ဇန်နီးယားနိုင်ငံဒါအစ္စလမ်မြို့ကယောဂပိုးကူးစက်ခံရတယ်လို့တန်တရားဖြစ်လူနာနဲ့ထိတွေ့ခဲ့သူတွေကိုတိုင်းပြည်တွင်းကနေရာတော်များများမှာတည်ထန့်ထိန်းထားရဲဆိုတဲ့သတင်းချက်လက်တွေသူတို့ရခဲ့တယ်လို့ WHO ကြေညာချက်မှာဖော်ပြပါတယ်။ဒီယောဂနဲ့ပတ်သက်ပြီးတော့ဆန်းစစ်နိုင်မှုအတွက်တန်ဇန်နီးယားမှာတရားဝင်ချက်လက်တွေရဖို့သူတို့အခက်အခဲရှိတဲ့အကြောင်းလဲဆိုပါတယ်။အာဖရိကတိုက်ရဲ့ရှေ့ပိုင်းနဲ့လယ်ပိုင်းဒေသတွေမှာ Ebola virus နဲ့ပတ်သက်ပြီးတော့သတိပေးချက်ကအမြင့်ဆုံးထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
။ယူရန်နိုင်ငံတယူရန်မြို့မှာရှေ့လာကြရင်ကျင်းပမယ်ကမ္ဘာဖလားဘောလုံးခြေစပွဲကြရင်အမျိုးသမီးတွေကိုဘောလုံးကွင်းမှာလာရောက်ကြည့်ရှုခွင့်ပေးဖို့အီရန်အာဏာပိုင်တွေဘက်ကခွင့်ပြုလိုက်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ဥက္ကဋ္ဌဒီဂျီယန်နီအင်ဖန်တီနိုကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အီရန်အာဏာပိုင်တွေဘက်က FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုအမခံပြောကြားခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်။အီရန်မှာဒီဘောလုံးပွဲကြီးခဲ့တဲ့အမျိုးသမီးတူကိုအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပြီးတော့အဲ့ဒီအမျိုးသမီးကအဲ့ဒါကိုကန့်ကွက်တဲ့အနေနဲ့အခုလအစောပိုင်းကသူ့ကိုယ်သူမိရှို့တက်တည်တော်ခဲ့တာဖြစ်ပါတယ်။2022ကမ္ဘာဖလားခြေစပွဲဖြစ်တဲ့အီရန်အသင်းဟာရှေ့လာမှာတော့ကမ္ဘောဒီးယားအသင်းနဲ့ဒူရန်မြို့မှာကစားမှာဖြစ်ပြီးတော့ဒါဟာသူတို့အတွက်တော့2022ကမ္ဘာဖလားခြေစပွဲအတွက်အိမ်ခွင်းမှာပထမဆုံးကစားမယ့်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းအတွက်ထိတ်တဲရအောင်သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းမှားလေးကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံစုံကော်ပိုရေးရှင်းကြီးတွေကိုဆွဲဆောင်တဲ့နေရာမှာဟောင်ကောင်နဲ့စင်ကာပူဟာပြိုင်ဘက်တွေဖြစ်ပါတယ်။တည်ငြိမ်တဲ့အုပ်ချုပ်ရေးနဲ့ပွင့်လင်းတဲ့ဥပဒေစနစ်တွေဟာ1960ပြည့်နှစ်တွေကလေးကဟောင်ကောင်နဲ့စင်ကာပူတို့ကိုရွေးချယ်ဖို့နိုင်ငံစုံကော်ပိုရေးရှင်းကြီးတွေကိုဆွဲဆောင်ထားနိုင်ခဲ့ပါတယ်။ဒါပေမဲ့လက်တလောဟောင်ကောင်ကဆန္ဒပြပွဲတွေကြောင့်စင်ကာပူဟာဟောင်ကောင်ကနေထွက်ခွာလာမဲ့ကုမ္ပဏီကြီးတွေကိုအသင့်ဆောင်ကြိုနေပါတယ်။ VOA သတင်းတောက် Ralph Jennings သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါရှင်
။ဟောင်ကောင်နဲ့စင်ကာပူနေရာစလုံးအာရှငွေကြေးဈေးကွက်ဗဟိုဒေသတွေအဖြစ်ကွန်ထရက်ကိုစီရှိကြပါတယ်။ဒါပေမဲ့လက်တလောဖြစ်ပေါ်နေတဲ့ဟောင်ကောင်ကဆန္ဒပြပွဲတွေနဲ့မတိမငြိမ်မှုတွေဟာဟောင်ကောင်ရဲ့စွမ်းပကားကိုရုတ်တရက်ဆိုသလိုအန္တရာယ်ပြုချိန်ချောက်လာခဲ့ပါတယ်။စင်ကာပူကတော့မတိမငြိမ်ဖြစ်နေတဲ့ဟောင်ကောင်ကိုစွန့်ခွာလာမဲ့ကုမ္ပဏီတွေကိုအသင့်လက်ခံကြိုဆိုဖို့စောင့်စားနေပြီဖြစ်ပါတယ်။ဒီခွင့်ရေးကိုဟောင်ကောင်ကပဲစင်ကာပူကိုပေးနေတာပါ။အဲ့ဒီနေရာစလုံးနဲ့နှိစက်သူတွေကတော့စရပြပွဲတွေရည်ရှိသွားနေမယ်ဆိုရင်နိုင်ငံစုံကော်ပိုရေးရှင်းကြီးတွေစင်ကာပူကိုပြောင်းရွှေ့သွားရင်သွားမသွားရင်အနည်းဆုံးတော့ဝန်ထမ်းအင်အားတိုးချဲ့ဖို့ရှိတဲ့အခါမှာစင်ကာပူမှာပဲတိုးချက်မယ်ဆိုတဲ့ဆုံးဖြတ်ချက်တော့ရှိကြပါလိမ့်မယ်လို့ပြောပါတယ်။ဈေးကွက်သုတေသနလုပ်တဲ့ IHS Market Company ကစီးပွားရေးပညာရှင် Rajiv Biswa ကဆန္ဒပြပွဲတွေဘယ်လောက်ကြာကြာဖြစ်ပေါ်မလဲအပေါ်မှာမူတည်နေပါတယ်လို့ပြောပါတယ
် It really depends how long this continues. If it becomes protracted and the disruptions are ongoing then I think
ဆန္ဒပြပွဲတွေရေရှည်ဆက်ဖြစ်နေပြီးနောက်ဆက်တွေရှိနေမယ်ဆိုရင်ငွေကြေးဘို့ဈေးကွက်ဘို့ညှိနှိုင်းမှုကျဆင်းလာပါလိမ့်မယ်ဒါဟာစင်ကာပူကိုပြန်ရမယ်ဟောင်ကောင်ရဲ့စွမ်းအင်ကိုရောပါသွားစီပါတယ
်စက်တင်ဘာလ9ရက်နေ့ရက်စွဲနဲ့သုတေသနမှတ်တမ်းတစ်ခုအရဟောင်ကောင်ဟာကမ္ဘာအကြီးဆုံးနိုင်ငံတကာငွေကြေးစင်တာလေးခုထဲပါနေစေဖြစ်တယ်လို့လည်းဘစ်စွာကပြောပါတယ်လန်ဒန်နယူးယောက်ပြီးတော့စင်ကာပူတို့နဲ့အတူတူရပ်တည်နေတာပါ1960ခုနှစ်ကနေ1990ပြည့်နှစ်တည်းအထိစင်ကာပူရဲ့စီးပွားရေးဟာပြင်းမြ800ခန်းတော့တိုးတက်ခဲ့ပါတယ်ဖွံ့ဖြိုးပြီးတိုင်းပြည်တွေကလာတဲ့ကုမ္ပဏီပေါင်း3000လောက်စင်ကာပူမှာရုံးခန်းတွေဖွင့်လှစ်ထားပါတယ်။ကမ္ဘာပိုင်ရဲ့စီးရင်အရာစီးပွားရေးလုပ်ရတာလွယ်ကူတဲ့နိုင်ငံတွေထဲစင်ကာပူကနံပါတ်1နေရာမှာရပ်တည်နေပြီးကမ္ဘာတရားမျှတမှု project ဖွဲ့ရဲ့အဆိုအရတရားဥပဒေစိုးမိုးရေးကိုလိုက်နာတဲ့အဆင့်မှာတော့နံပါတ်13အဆင့်မှာရှိနေပါတယ်။စင်ကာပူမှာရှိတဲ့ American ကုန်သွယ်ကြီးများအသင်းကစက်တင်ဘာ12ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းအရဟောင်ကောင်မှာအရင်ကစီးပွားရေးမလုပ်ဘူးတဲ့ကုမ္ပဏီတွေအတွက်တော့ဟောင်ကောင်ဟာလောလောဆယ်ဆွဲဆောင်နိုင်ပွဲမရှိဘူးလို့ဆိုပါတယ်။စစ်တမ်းဖြေကြားသူတွေရဲ့80%ကျော်ကဆန္ဒပြပွဲတွေကြောင့်သူတို့ဒီလိုဆုံးဖြတ်တာလို့ဆိုပါတယ်။ 97ရာခိုင်နှုန်းကတော့ဟောင်ကောင်ကိုအစားထိုးဖို့စင်ကာပူကိုအရန်နေရာမှာသတ်မှတ်ထားပါတယ်။ဒါပေမဲ့ကုမ္ပဏီတွေဟောင်ကောင်ကနေအမြင့်ပြတ်ပြောင်းရွှေ့ဖို့အထီးတော့ကြီးကြီးကျယ်ကျယ်အပြောင်းလဲလုပ်မဲ့အခြေအနေတစ်ပီပွိုင့်ကိုတော့မရောက်သေးပါဘူးလို့လည်းဘီစွာကယူဆနေပါတယ်။တကယ်တော့ဟောင်ကောင်သားတွေဟာအရေးကိစ္စတစ်ခုကိုအစာပိုင်းမှာအပြင်းထန်တုံ့ပြန်လေးရှိပြီးနောက်တော့ခက်မြန်မြန်ပဲစိတ်ပြေသွားလေးရှိတယ်လို့ဟောင်ကောင် Fusion Wealth Management Company ကမိုက်ကယ်မဂေါဂီကပြောပါရတယ်။၂000ခုနှစ်ကဟောင်ကောင်မှာ SARS ကူးစက်ရောဂါဖြစ်နေချိန်ဟောင်ကောင်သားတွေဘလိုပုံဘလိုနည်းနဲ့မျက်နှာဖုံးတွေစကြတဲ့အကြောင်းနဲ့2003ခုနှစ်အစောပိုင်းရောဂါကူးစက်မှုကျဆုံးချိန်မှာတော့ဘလိုပုံဘလိုမျက်နှာဖုံးတွေမြန်မြန်ဆန်ဆန်ပြန်ချုပ်ပစ်ခဲ့ကြရဲဆိုတဲ့အကြောင်းသူကပြန်ပြောင်းပြောပြပါရယ်။ဟောင်ကောင်ကိုကုမ္ပဏီတွေကြိုက်နှစ်သက်ကြတဲ့အဓိကအကြောင်းရင်းတွေဖြစ်တဲ့အင်္ဂလိပ်ရိုးရာဥပဒေနဲ့အခွန်စနစ်တွေကတော့ပြောင်းလဲစရာအကြောင်းမရှိဘူးလို့လည်းမိုက်ကယ်မဂေါဂီကပြောပါရယ်
။ My gut feel is that there's going to be a lot of talk about it, but if the legal system stays the same, then I'd be surprised if people
လူတွေကပြောင်းမှုရှိဖို့ကိစ္စတွေဒီလိုပဲပြောနေကြမှာပါပဲလို့ကျွန်တော်စိတ်ထဲခံစားမိပါတယ်။ဒါပေမဲ့တရားရေးစနစ်ကဒီတိုင်းပဲဆက်ရှိနေရတဲ့အတွက်လူတွေဟောင်ကောင်ကိုစွန့်ခွာမယ်ဆိုကျွန်တော်တော်တော်အံ့ဩမိမှာပါ
။ဆက်လက်ပြီးမဂေါဂီကသူ့ကုမ္ပဏီအနေနဲ့ဟောင်ကောင်ကိုစွန့်ခွာဖို့ဆွေးနွေးနေတာမရှိကြောင်းဆန္ဒပြပွဲတွေကြောင်းဆိုပြီးထွက်ခွာဖို့စဉ်းစားနေသူတွေအနေနဲ့ဆုံးဖြတ်ချက်မချခင်ထပ်တလဲလဲစဉ်းစားကြရမှာဖြစ်တယ်လို့လည်းပြောကြောင်းပါခင်ဗျာ။
ကိုရဲမင်းထွန်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့မက္ကဆီကိုနယ်စပ်တတိုင်းတည်ဆောက်နေတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါဦးမယ်။မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတတိုင်းကြီးတစ်ခုအလျင်မြန်တည်ဆောက်နေပြီးနယ်စပ်ပြဿနာဟာလည်းရောကြလာနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့တနင်္လာနေ့ကပြောပါရယ်။ဒီတတိုင်းဆောက်လုပ်တာကိုပိတ်ပင်မှုကြိုးစားမှုတွေကြားမှာပဲထရမ့်အစိုးရအနေနဲ့ကီလိုမီတာ100လောက်ဆောက်ပြီးပြီလို့အခောက်ခုံနဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောတာပါ။စလာတီစာဟုတ်တဲ့ရင်ပြဖို့ထားတာကိုကိုငင်းညာကပြောပြပေးပါမယ်ရှင်
။သမရထရန့်ဂရိပေးထားတဲ့ကွန်ကရစ်အုပ်တိုင်းကြီးတော့မဟုတ်ပေမဲ့လည်းအမေရိကန်တောင်ပတ်နယ်စပ်မှာထရမ့်အစိုးရဟာအတားအဆီးကြီးတစ်ခုတည်ဆောက်နေပြီးရှိပီးသားခြံစည်းရိုးတွေကိုလည်းတောင်းတင်းခိုင်မာအောင်လှုပ်ဆောင်နေပါတယ်။ဒီမိုကရက်တွေပိတ်ပင်တားဆီးဖို့ကြိုးစားနေတဲ့ကြားကပဲနယ်စပ်တိုင်းကိုရအောင်ဆောင်မယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကသမရထရန့်ကပြောပါတယ်။
We are securing the border like it has.
ညလုံးဝနဲ့မတူပဲနေဆက်ကိုလုံခြုံအောင်လုပ်နေပါတယ်။ဒီတိုင်းကြီးစောက်ပြီးသွားရင်အခုတော့အလီမြန်ကိုလည်းစောက်နေပါတယ်။အရန်ကိုအမြန်စောက်နေတာပါ။တရားစွဲရတယ်တရားရုံးတွေမှာလည်းနိုင်နေပါတယ်။အများကြီးနိုင်ခဲ့ပြီးပြီးခဲ့တဲ့နှစ်ကလည်းတရားစွဲရတွေကိုအများကြီးနိုင်ခဲ့ပါတယ်
။ဒါမဲ့အပတ်တွေကြာရင် Federal တရားသူကြီး180လောက်ကအစိုးရလိုအပ်တဲ့အစီအစဉ်ကိုတရားဥပဒေအရထောက်ခံပါတယ်ဆိုတဲ့အကြောင်းအတည်ပြုပေးမယ်လို့သမ္မတထရန့်ကပြောပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်သူတွေရောကြစေမယ့်အစီအစဉ်တွေကိုဖက်ဒရယ်တရားရုံးတွေကပိတ်ပင်ထားတဲ့အတွက်အစိုးရကပြစ်တင်ထားတာပ
ါ I'm frustrated the unprecedented
တရားအနေနဲ့တခုလုံးမယ်လို့တိုင်းအရင်ကတကားမလုပ်ဘူးတဲ့တရားဥပဒေရတက်ကြွလှုပ်ရှားမှုပုံစံမျိုးတွေကြုံတွေ့နေရတာကြောင့်တော်တော်စိတ်ပျက်မိပါတယ်ကျွန်တော်တို့ကဥပဒေနဲ့ညီတယ်လို့ယုံကြည်တဲ့စည်းကမ်းတွေမူဝါဒတွေချမှတ်ပြီးဒီပြဿနာကိုဖြေရှင်းမယ်လို့တိုင်းတားဆီးခံရပါတယ်အရင်စိတ်ပျက်ဒေါသထွက်ဖို့ကောင်းပေမဲ့လည်းကျွန်တော်တို့ကတော့ဆက်လုပ်မှာပါပဲ
အတားအဆီးတွေရှိပေမဲ့လည်းအစိုးရအနေနဲ့နယ်စပ်လုံခြုံရေးတိုးတက်အောင်လုပ်နိုင်ခဲ့တယ်လို့အကောက်ခွန်တဲ့နယ်စပ်လုံခြုံရေးယာယီကော်မရှင်နာမင်းကြီးမတ်မော်ဂန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The August numbers reflects a 56 person
မေလအမြင့်ဆုံးဂိန်းကနေ 34,400 ကျော်တဲ့စာရင်းဩဂုတ်လဆင်းတွေရ56ရာခိုင်နှုန်းကျော်ကျသွားတာကိုတွေ့ရမှာပါ
မက္ကဆီကိုနဲ့အမေရိကန်နယ်စပ်ကပြဿနာကိုရှိသမျှနှီးရင်းနဲ့ဖြေရှင်းနေတဲ့အစိုးရရဲ့ဆုံးဖြတ်ချက်ခိုင်မာမှုကြောင့်အခုလိုရောကြသွားတာလို့မော်ဂန်ကပြောပါတယ်။တိုင်းဆောက်တာကိုချီကျူးပြောဆိုခဲ့ပြီးဒါအတွက်ဘယ်လိုပေးမလဲဆိုတဲ့ဝေဖန်ချက်တွေကိုပယ်ချခဲ့ပါတယ
်။ As a commissioner CBP I don't care. That's political. That's
ကောက်ခွန်နဲ့နေဆက်လုံခြုံရေး CBP ကော်မရှင်နာမင်းကြီးအနေနဲ့ဒါတွေကိုဂရုမစိုက်ပါဘူး။ဒါကနိုင်ငံရေးပါ။နိုင်ငံရေးသမားတွေဆုံးဖြတ်ပါလိမ့်မယ်။ CBP ကော်မရှင်နာမင်းကြီးအနေနဲ့ပြောနိုင်တာကတိုင်းတပိုင်းဆောက်တိုင်းဒီတိုင်းပြည်ကပိုလုံခြုံပါလေ။တိုင်းတပိုင်းဆောက်တိုင်းနေဆက်လုံခြုံရေးဝန်ထမ်းတွေသူတို့အလို့လုံနိုင်စွာစတိုးတက်လာပါလေ။ဒါကိုဒီကြပေါက်ပြောနိုင်ပါလေ
။ဒီမိုကရက်လွှတ်တော်အမတ်တွေကတော့သမ္မတထရမ့်အနေနဲ့စစ်တပ်ဆောက်လုပ်ရေးလုပ်ငန်းတွေကပတ်စံကိုယူပြီးတတိုင်းဆောက်တဲ့အတွက်တိုင်းပြည်ကိုပို့ပြီးမလုံမကြုံဖြစ်စေပြီးတော့တတိုင်းဟာမထိရောက်တဲ့အပြင်အကုန်ကျများတယ်လို့ဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
။ကိုငင်းညမရှင်အခုဆက်ပြီးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ အမေရိကန်ပြည်အောင်စုတက္ကသပြည်နယ်အရှေ့ပိုင်းကဟူစတန်မြို့တချို့နေရာတွေအပါအဝင်ပြည်နယ်အရှေ့ပိုင်းဒေသတွေမှာအင်မဲလ်ဒါအပူပိုင်းမုန်တိုင်းကြောင့်ဆိုးဝါးတဲ့ရေလွှမ်းမှုတွေဖြစ်ပြီးတော့ပျက်စီးဆုံးရှုံးတာတွေရှိခဲ့တယ်လို့ကမ္ဘာတခြားဒေသအသီးသီးမှလည်းသဘာဝဘေးဒဏ်ကျရောက်တာတွေကရှိထားပါတယ်လူတို့ညဉ့်ညမ်းမှုနဲ့လောင်စာစီသုံးတဲ့ယူပို့ဆောင်ရေးလို့လူတွေရဲ့လုံရဲကြောင့်ရသည့်ဥတုပြောင်းလဲမှုတန်ကိုခံစားနေကြရတာပါသမ္မတထရမ့်အဆိုအရကတော့လူတို့ညဉ့်ညမ်းမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုလစ်လျူရှုထားတဲ့အပြင်ပြောင်းလဲမဲ့အရေးလက္ခဏာလည်းမမြင်ရပါဘူးဆလာတီဆာဟုတ်ရဲ့သတင်းလာကိုကိုကျော်ကျော်တင်ကပြောပြပေးပါရှင
်အီမဲလ်တော်မုန်တိုင်းတန်ခံခဲ့ရပြီးတဲ့နောက်လမ်းတွေနဲ့ကားတွေရေမြုပ်ကုန်ပြီးလူတို့ချို့ပိတ်မိကြတာနဲ့အမျှတက္ကသအရှေ့ပိုင်းကဒေသတွေဟာရေပြင်ကြီးတွေလိုဖြစ်ကုန်ပါတယ်ဂရိနိုင်ငံမြောက်ပိုင်းကသက်ဆာလူနီကီမြို့နီးကိုရိုနီးယားကန်ကြီးမှာငါးသည့်ထောင်ပေါင်းများစွာကမ်းပေါ်လာတင်နေပါတယ်။အင်ဒိုနီးရှားမှာတော်မီလောင်နာကြောင့်အခြေတော်အစားဒေသတစ်လျှောက်အန်ဒရယ်ရှိတဲ့မိဂိုးမှုံတွေပြန့်နှံ့ကုန်ပါတယ်။ဒီအခြေအနေကိုကံပြေဖြစ်ရှင်ရေးမလေးရှားသဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးယိုဘီးရင်းကအခုလိုတိုက်တွန်းသွားပါတယ်။
We need cooperation in international level, in the regional level, and we believe that.
နိုင်ငံတကာအဆင့်ဒေသဆိုင်ရာအဆင့်မှာပူးပေါင်းဆောင်ရွက်မှုလိုပါတယ်။အာဆီယံနိုင်ငံအားလုံးကဒီပြဿနာကိုဖြေရှင်းချင်တယ်လို့ကျွန်မတို့ယုံကြည်ပါတယ်
။ဒီဖြစ်ရပ်တွေဟာလူတွေလောက်တာကြောင့်လို့သိပ္ပံပညာရှင်တွေကပြောပြီးပျက်စီးမှုစီဥတည်နေတာကိုလမ်းကြောင်းပြောမှုအချိန်သိမ့်မရှိတော့ဘူးလို့သတိပေးနေပါတယ်။သူတို့အမွေဆက်ခံရမယ့်ကဘာဂျိုရဲ့အခြေအနေပေါ်လူငယ်တွေပိုးပြီးစိုးရိမ်လာနေကြတယ်ဆိုတာThis is zero hour အဖွဲ့ကဂျီမီမာဂိုလင်းပြောတာကိုနားထောင်ရင်သိနိုင်ပါတယ
် It doesn't matter how talented we are. It doesn't matter how much work we put in. How many dreams we have.
Tomorrow ဘလောက်အစွမ်းစားရှိရှိအရာအရေးမကြီးပါဘူး။ဘလောက်ပဲလှုပ်လှုပ်ဘလို့စိတ်ကူးအိမ်မက်တွေပဲရှိရှိအရေးမကြီးပါဘူး။တကယ်ဖြစ်နေတာကကျမတို့မျိုးဆက်ဟာပျက်စီးနေတဲ့ဂျိုကဘာကိုအမွေဆက်ခံထားရတယ်ဆိုတာပါပဲ
။အစိမ့်တဲ့ဖန်လုံရင်တောင်းခွင့်ကိုလျှော့ချဖို့တချို့နိုင်ငံတွေကလှုံ့ဆော်နေခြင်းထရမ့်အစိုးရကတော့ကြောင်မီးသွေးနဲ့ကားလုပ်ငန်းတွေကိုဦးစားပေးပြီးတဘာဝပတ်ဝန်းကျင်ဆိုင်ရာစီးကံတွေကိုရှော့ပေါ်ပေးထားပါတယ်။ဥတုရာသီပြောင်းလဲတယ်ဆိုတာမယုံဘူးလို့ထရမ့်ကကြောင်ပြောထားတာပါ။ကယ်လီဖိုးနီးယားပြည်နယ်မှာကားတွေကနေဖန်လုံရင်တောင်ွေထုတ်လွတ်တဲ့ဆန်နှုံးတွေကိုကိုယ်ပါတာတတ်မှတ်လို့ရတဲ့ဥပဒေကျက်သွားစေနဲ့မော်တော်ယာဉ်များလောင်စာဆီသုံးဆွဲမှုနိုင်ငံလုံးဆိုင်ရာဆန်နှုံးတတ်မှတ်ချက်ကိုတည်ယူဖို့ဆောင်ရွက်ဝင်ကြီး LA 6ကကြေညာခဲ့ပါတယ်
။ No state.has the authority to opt out of the nation's rules
နိုင်ငံလုံးဆိုင်ရာစီးကံသတ်မှတ်ချက်တွေကိုဘယ်ပြည်နယ်ကမှမလိုက်နာလို့မရပါဘူး။ကျမတို့တနိုင်ငံလုံးကလူတိုင်းအတွက်ဘယ်ပြည်နယ်ကမှမူဝါဒတွေချမှတ်လို့မရပါဘူး။မလိုက်နာဘူးဆိုရင်တော့စားသုံးလူတွေနှစ်နာပြီးအမေရိကန်စီးပွားရေးကိုပျက်စီးစေပါလိမ့်မယ်
။ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကဒီသတ်မှတ်ချက်ဟာပြည်နယ်တစ်ခုအပေါ်လွန်မှုချုပ်ကိုင်တဲ့အာဏာသုံးလို့ရဖြစ်တယ်လို့တုံ့ပြန်ပါလေ။ကယ်လီဖိုးနီးယားအနေနဲ့ရင်ဆိုင်အနိုင်ရမယ်လို့လည်းသူကအခိုင်အမာပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဟာညာပြားတဲ့လူကြီးရဲ့လှုပ်ဆောင်ချက်တွေနဲ့အထူးသဖြင့်ဇာတိဥရုပူပြင်းပြီးရေမြေတော်တောင်အနေထားကသဘာဝပတ်ဝန်းကျင်ညဉ့်ဉန်းစေတဲ့အရာတွေပိတ်မိနေစေတာကြောင့်အမေရိကန်မှာသဘာဝပတ်ဝန်းကျင်ညဉ့်ဉန်းဆုံးပြည်နယ်ဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလှော်မှာတော့ထိုင်းမြန်မာနေဆက်မဲဆောင်မြို့ထဲမှာအွန်လိုင်းကနေအလုရှာဖွင့်နေသူထိုင်းနဲ့မြန်မာနယ်ပွားမိန်ကလေး90ကျော်ကိုအလုရှာပေးမယ်ဆိုပြီးတော့ငွေရစေဝါရာဇဝတ်မှုတွေလုပ်နေတဲ့လူတွေကခေါ်သွားပြီးအလုမတူဘဲနဲ့ငွေရစေဝါတိုက်ကျွေးပြီးလိန်ဆက်ဆန္ဒကိုခံခဲ့ရတယ်လို့ဆိုပါတယ်ကျူးလွန်သူတွေကတဦးကိုတော့မဲဆောင်ရဲတွေကစက်တင်ဘာ21ရက်နေ့မှာဖမ်းမိခဲ့ပါတယ်ဒီကြောင့်ပြည်စုံကိုမအေးမကသတင်းပေးပို့ထားပါရဲ့ရှင်
ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောင်မြို့ကမဲကုမဲကစားမဲပနဲ့ထပ်ဆိုင်လိုအပ်ရက်ွက်တွေမှာနေထိုင်နေကြတဲ့မိန်းကလေးတွေအများဆုံးလိမ်ပိုင်းဆိုင်ရာကျူးလွန်ခံခဲ့ရတာပါအွန်လိုင်းကနေအလုရှာနေတဲ့အမျိုးသမီးတွေကိုတနာယိုထိုင်းဘက်ဝင်900နဲ့နိုင်ငံခြားသားဧည့်ကြိုဆိုရေးဖက်ရှင်လှမယ်ခီးသွွားတွေလာရင်လမ်းပြဘာသာပြန်စတဲ့အလုပ်တွေရမယ်ဆိုပြီးမဲလုံးပေးကြော်ညာခဲ့တာကြောင့်မိန်းကလေးတွေကအလုရဖို့အတွက်အွန်လိုင်းကနေဆက်သွယ်ခဲ့ကြတာပါအလုံးလုံးဖို့ဆက်သွယ်လာတဲ့မိန်းကလေးတွေကိုဓာတ်ဒီဇိုင်းဒီဇိုင်းမှာတွေ့ဖို့ချိန်ပြီးနောက်တနေရာကိုခေါ်သွားပြီးမှအလုံးမရပဲလိမ်ပိုင်းဆိုင်ရာကျူးလွန်ခံရရဲဆိုပြီးမိန်းကလေးတူဦးကဖွင့်ရပြောဆိုခဲ့ပါတယ
်
ကျမအလုရှာနေတာပါအွန်လိုင်းကနေဆက်သွယ်တာကတော့နိုင်ငံသားတွေလာရင်အဲ့ကျိုအလုပ်လုပ်ရမယ်နိုင်ငံသားတွေနဲ့လိုက်ပြီးဘာသာပြန်ပေးရမယ်လမ်းပြပေးရမယ်တနာယူဘတ်900ရမယ်ပြောပြီးဆက်သွယ်တဲ့အခါမှာတော့တူးတဲ့လိုက်သွားရပြီးတနေရာကိုခေါ်သွားတယ်အဲ့ဒီနေရာမှာအင်အားသုံးပြီးမရင်းကျင်တယ်သူတို့က ငွေရစေဝါတွေကျွေးတယ်။ကျမကတော့အိမ်သာတက်အောင်မဲ့ဆိုပြီးကျမအတိတ်တယောက်စီကိုဖုံးဆက်ပြီးအခုညီတောင်းလို့လွတ်သွားခဲ့ပါတယ်။ဒီလိုအလုပ်ခံရတဲ့အလားတူမိန်းကလေးတွေလည်းအများကြီးရှိပါတယ်။သူတို့ကတော့နေမိုင်းဆိုင်ရာကျူးလွန်သူတွေရဲ့ပုံတွေကိုရိုက်ယူလာပြီးအရေးယူပေးဖို့ yes ကမ်းမှတိုင်ကြားခဲ့ပေမဲ့မှတ်တမ်းချစ်သာယူခဲ့ပြီးအရေးယူမှုတွေမရှိသေးတာကြောင့်မဲဆောက်အခြေစိုက်သတင်းတွေမှာရေးသားဖော်ပြခဲ့ကြတာပါစက်တင်ဘာလ21ရက်နေ့ကတော့အသက်28နှစ်အရွယ်ကျူးလွန်သူကိုဖမ်းမိသွားပြီဖြစ်ကြောင်းမဲဆောက်မြို့ကဒု yes ကမ်းမှု chain weight intersect ကအခုလိုပြောဆိုသွားပါတယ်အသက်အရွယ်ငယ်တဲ့အသက်16နှစ်18နှစ်မိန်းကလေးတွေကိုသူကျူးလွန်တဲ့ပုံစံကတပုံစံနဲ့ဖြစ်ပါတယ်။သူ့ကိုအရေးယူလို့ရနေပါပြီ။ DNA စစ်ဖို့တော့မလိုတော့ပါဘူး။သူအာဓမပြုကျင့်ခဲ့တဲ့မိန်းကလေးတွေကတက်တည်အဖြစ်ထွက်ဆိုနေပါပြီ။မိန်းကလေးတွေအနေနဲ့လည်းအွန်လိုင်းကနေအလုပ်ရမယ်ဆိုပြီးခေါ်လာတွေကိုအယုံမလွယ်ကြဖို့တတိပေးသွားပါတယ်။မိန်းကလေးတွေကိုကားနဲ့ခေါ်သွားတဲ့နေရာဟာမြို့နယ်လှမ်းတဲ့နေရာတွေဘင်္ဂလိုနဲ့တဲခိုကန်းတွေဖြစ်ပါတယ်။အများစုဟာအင်အားသုံးချင်းချောက်ပြီးအလိုမတူဘဲကာမဆက်ဆံခံရကြတော့ဝိစီဝါတွေတိုက်ပြီးလိန်ဆက်ဆံမှုတွေလုပ်ခဲ့တယ်ဆိုပြီးမိန်းကလေးတွေကထွက်ဆိုခဲ့ကြပါတယ်ဒီထဲမှာထိုင်းမြန်မာနယ်စပ်မှာနေထိုင်နေတဲ့မြန်မာနယ်ပွားမိန်းကလေးတွေလည်းပါဝင်နေတယ်လို့ဆိုပါတယ်ဒီမှုနဲ့ပတ်သက်ပြီးသတင်းတွေမှာပါလာပြီးတဲ့နောက်ကျူးလွန်ခံရတဲ့မိန်းကလေးတွေကိုမေးမြန်းမှုတွေလုပ်ခဲ့ပြီးရာဇဝတ်မှုကျူးလွန်သူတွေကိုမဲဆောက်မြို့ပိုင်ကိုယ်တိုင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဒီနောက်မှာတော့မဲဆောက်ရဲစခန်းကအခုလိုကျူးလွန်သူကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
်မအေးမှာသတင်းပေးပို့ထားတာပါ VOA ကအခုထုတ်လွှင့်တဲ့အစီအစဉ်ကိုRadio ကသာမကပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ကြိုင်ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့တီးသချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရင်နိုင်ကပြောပြပေးပါရှင်။
ပါစမီလကွေးထဲမှာပြပကတက်တည်ရှိနေခြင်းဟာဒေသထဲမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံသားတပ်ဖွဲ့တွေကကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့ဒေသအတွက်ပြဿနာတွေဖြစ်စေနိုင်တယ်လို့သမ္မတရူဟာနီကအီရန်အစိုးရပိုင်းရုပ်သံကနေတိုက်ရိုက်ပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်သူ့အနေနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်မှုအစီအစဉ်အတွက်ကုလသမဂ္ဂကိုတွားရောက်မှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ကဆော်ဒီအာရေဗျနိုင်ငံနဲ့အရက်ဆော်ဘောမြန်ပြည်တော်စု UAE နိုင်ငံတွေကိုနောက်ထပ်တပ်ဖွဲ့တွေနဲ့လေတောင်းရံကာကွယ်စစ်လက်နက်ပစ္စည်းတွေပို့သွားမယ်လို့ပြောကြားလိုက်ပြီးတဲ့နောက်မှာအီရန်ဘက်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ပြည်ပြက်မဖြေရှင်းနိုင်သေးတဲ့ဒီနိုင်ငံသားရေးမူဝါဒဆန်ရညီနိုင်ကင်တွေ့စီရအတော်များများနဲ့အတူလာမယ့်သတင်းပတ်ကြရင်ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောဖို့ရှိပါတယ်။သမ္မတထရမ့်အတွက်အီရန်မြောက်ကိုရီးယားအာဖဂန်တာလီဘန်ရေးနဲ့အစ္စရေးပါလက်စတိုင်းကိစ္စတွေကမူဝါဒဆိုင်ရာစိန်ခေါ်ချက်တွေအဖြစ်ရှိနေတယ်လို့ကုန်သွယ်ရေးဆိုင်ရာကိစ္စရဲ့အတော်များများလည်းရင်ဆိုင်ဖြေရှင်းစရာတွေရှိနေပါတယ်။ဗြိတိန်ပြည်သူတွေအတွက်ဥရောပသမဂ္ဂတည်းဆက်ပြီးနေသွားမလားဒါမှမဟုတ်ယုံကြည်စိတ်ချတဲ့သဘောတူညီချက်ယူမလားဆိုတာရွေးချယ်နိုင်ဖို့ဒုတိယအကြိမ် Brexit လူမှုဆန္ဒခံယူပွဲတည်းချင်းပနိုင်ရေးအတွက်သူ့ပါတီကသူ့ကိုလမ်းညွှန်သွားမယ်လို့ British အတိုက်ခံ Labour ပါတီခေါင်းဆောင် Jeremy Corbyn ကဒီနေ့မှပြောကြားလိုက်ပါတယ်။ဟောင်ကောင်နိုင်ငံကလူစိတ်ကိုပြေးဆွဲနေတဲ့ယထာနဲ့ဘတ်စကာခီးစင်တွေကိုဟောင်ကောင်အာဏာပိုင်တွေကဒီကနေ့မှရှော့ချလိုက်ပါတယ်။ကောမာလီစင်တက်များဆုံးလူစိတ်တွေကတခုဖြစ်တဲ့ဒီဟောင်ကောင်လူစိတ်မှာအစိုးရကိုစန့်ကျင်ဆန္ဒပြတာတွေရှောင်ရှားနိုင်ဖို့တော့ရည်ရွယ်ပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းစုကိုကိုရနိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့မှုကမတ်စုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL ထရဲ့ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းInterset 17နဲ့ MiaSat 3 ဂျူလူတို့ကနေထုတ်လွှင့်ပေးနေတဲ့ VOA TV စီစဉ်တွေကိုစောင့်မျှော်ကြည့်ရှုကြပါအောင်ရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာညာ9နာရီအစီအစဉ်မှာတခါပြန်ဆွံ့အောင်ပါရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.